သမရဝင်းမြင့်နဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တို့အပေါ်မှာတရားစွဲဆိုထားတဲ့အမှုနှစ်ခုအတွက်အမြင့်ဆုံးထောင်ဒဏ်လေးချမှတ်လိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးအပေါ်အံ့ဩထိတ်လန့်ရတယ်လို့ပြည်တွင်းကရှေ့နေတွေကပြောပါတယ်။လာမယ့်ဒီဇင်ဘာလ20ရက်နေ့ကျရင်လဲဒေါ်ဆန်းစုကြည်ရဲ့နောက်ထပ်အမှုနှစ်ခုအတွက်အမိန့်ချဖို့ရှိနေပါတယ်။စစ်ကောင်စီကတရားစွဲတဲ့အမှုတွေတရားမျှတတစစ်ဆေးစီရင်နိုင်မှုနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းမဆုမျက်မှုပြောပြပေးပါရှင်။
အနာသိစကောင်စီတရားစွဲထားတဲ့အမှုပေါင်း12မှုထက်မနည်းနဲ့ရင်ဆိုင်နေရတဲ့တောင်ဆန်းစုကြည်အမှုတွေကအမှုနှစ်ခုအတွက်ဒီကနေ့ဒီဇင်ဘာ6ရက်နေ့မှာထောင်ဒဏ်2နှစ်စီပြစ်ဒဏ်ချလိုက်ပါတယ်။တမရဦးဝင်းမြင့်တောင်ဆန်းစုကြည်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့3ယောက်ကိုရာဇတ်တပ်ကြီးပုံမှ905ခါခွေးနဲ့ပူးတွဲတရားစွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုပ်ဆောင်မှုအတွက်3ယောက်စလုံးကိုအမြင့်ဆုံးထောင်ဒဏ်2နှစ်စီချခဲ့တာပါ။ဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့အပေါ်ပုံမှန်25နဲ့တရားစီတရားဆွဲထားတဲ့တဘာဝဘေးရန်ဒီရဲ့ဆိုင်ရာအမှုတွေအတွက်ကိုလည်းထောင်ဒဏ်2နှစ်စီချခဲ့ပါတယ်။နေပြည်တော်အထူးတရားရုံးတရားသူကြီးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ရှေ့နေတယောက်ကအခုလိုပြောပြပါတယ်
။ဒီကတော့တဘာဝဘေးရန်နေနဲ့ချတဲ့ပုံမှန်ကပါလဲဆိုတော့နန်းလေးဆက်ပြီးအခြေဆက်ပြီးတော့ဟိုပါဘာနန်းမအပ်ဆက်ပြီးတော့တို့ဟိုတော့တော့ဝေးနှုတ်ဆက်တာပေါ့နော်။အေးအဲ့ဒါအားလေသူသူစီကံရတို့ဟို6ပြည်တုံးနဲ့သူ6ပြည်ပေါ်ကြီးကြတော့ခုကတို့6ပြည်အပြင်မှာပြရတဲ့အတွက်အဖြစ်ရှိတယ်အဲ့လိုပြောပြီးမိခါနောက်တစ်ခုကျတော့ငါခါဝေးကျတော့တရားရုံးကဘယ်လိုအကြောင်းပြလဲဆိုတော့ဒီထုတ်ပြန်တဲ့အဲ့ထုတ်ပြန်ချက်နှစ်ဆောင်နဲ့ပတ်သက်ပြီးတော့သဘဲခံရသူတွေကသူတို့ဒီဒီလိုထုတ်ပြန်တဲ့အချိန်မှာသူတို့မပါဘူးဆိုတဲ့အကြောင်းကိုသူတို့သက်တည်မပြနိုင်ဘူးကဲ့သူကသူကတရက်နေရဖန်ဆန်လာတာလေအဲ့ဒါပေါ်ပေါက်ပြီးသားလေဘယ်လိုလုပ်သက်တည်ပြရမှာလဲသက်တည်ပြတာဝန်ရဘယ်မှာရှိတယ်တရက်လိုပေါ်မှာပဲရှိတယ
်ဒေါက်ဆန်းစုကြည်တို့ဖန်စီခံထားရစဉ် NLD ဘ ഹു အလုံးမှုဆောင်အဖွဲ့ကစစ်တပ်အာဏာသိမ်းတာကိုကန့်ကွက်ကြောင်းထုတ်ပြန်ခဲ့တဲ့အကြေညာချက်နှစ်ဆောင်နဲ့ပတ်သက်လို့ပါတီအကြီးအကဲတွေဖြစ်တဲ့သူတို့၃ယောက်လုံးမှတာဝန်ရှိတယ်လို့ဆိုပြီးစစ်ကောင်စီကပုံမှန်905ခါခွေးနဲ့တရားစွဲခဲ့တာဖြစ်ပါတယ်တဘာဝဘေးအမှုကတော့2020ခုနှစ်ရွေးကောက်ပွဲမဲဆွဲကာလမှာဥတ္တရတီရီမြို့နယ်ထဲဖြတ်သွားတဲ့ NLD မဲဆွဲရင်တန်းကိုဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကထွက်ပြီးတော့လက်ပြနှုတ်ဆက်ခဲ့ချိန်မှာကိုဗစ်စီကံချက်တွေကိုမလိုက်နာဘူးလို့ဆိုပြီးတော့တရားစွဲတာဖြစ်ပါတယ်။အဲ့ဒီအမှုနှစ်ခုစလုံးအတွက်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်2နှစ်စီဒီနေ့ချမှတ်လိုက်တာပါ။ဒေါက်ဆန်းစုကြည်တို့အမှုတွေနဲ့ပတ်သက်လို့ကြားနာစစ်ဆေးစီရင်ပုံတွေကထိတ်လန့်စရာမေးခွန်းထုတ်စရာဖြစ်တယ်လို့ဝါရင့်ဥပဒေအကျိုးဆောင်ရှေ့နေတဦးက VOE ကိုအခုလိုပြောပါတယ်
။ဒီအမှုကြီးမှာဒါဒေါက်ဆန်းစုကြည်ရောတမရယူဝင်ရောအမှုချမှတ်တယ်လို့ပြင်းပြီးပြီးသွားလိမ့်မယ်လို့ကျွန်တော်ဒီတိုင်းမျိုးညွှန်လင်းရတယ်။ညွှန်လင်းရတယ်ဆိုတော့လေဥပဒေအကျိုးအားပေါ်မှာပဲမြင်တာပါ။ဒီကံတည်းကချက်မှတ်လိုက်တာကတော့အနာဝတ်ပြာအမိသာဖြစ်တယ်လို့ဒီတိုင်းကျွန်တော်ယူတာလာပဲပြုတ်ဒီမှာနေနေပါတယ်ဒီကျွန်တော်မြန်မာနိုင်ငံရဲ့ဆရာစီအပေါ်မှာဒီတော်တော်လေးနဲ့အော်ဆိုင်ရမှုဖြစ်ပါတယ
်နောက်တရားလွှတ်တော်ရှိနေတဲ့ယောက်ကလည်းနိုင်ငံရေးအခြေအနေကြောင့်တရားသူကြီးတွေအနေနဲ့လွတ်လွတ်လပ်လပ်စီရင်နိုင်ဖို့အားနေတယ်လို့အခုလိုပြောပါတယ
်နိုင်ငံရေးအပြောင်းလဲဖြစ်နေတဲ့အတွက်သူတို့ရဲ့စီရင်တော်တရားနဲ့ဥပဒေကိုလိုက်နာမှုသူတို့ခင်ဗျာပါအားနေနိုင်တယ်အဲ့ဒီအတွက်သူတို့ကတော့ချနေမှာပဲဟိုလက်ရှိပုံကတော့တရားဥပဒေစိုးမိုးပါတယ်ပဲပြောနေမှာတရားဥပဒေစိုးမိုးမှုတရားသူကြီးတွေလွတ်လပ်မှုနောက်ညံ့ညတ်သားသားနဲ့စင်ကြီးတို့တရားသုံးသပ်ခွင့်မရှိတဲ့အပေါ်မှာတော့ဒီလိုပဲဆုံးဖြတ်နေမှာပဲဆရာမ
ဒေါအောင်ဆန်းစုကြည်ကိုဒီနေ့ထောင်ဒဏ်တွေပြစ်ဒဏ်ချခဲ့ပေမဲ့အကျဉ်းချကိုမပို့ပဲလက်ရှိဖမ်းဆီးထားတဲ့နေရာမှာပဲဆက်ထားပြီးတော့တခြားအမှုတွေကိုဆက်လက်ရင်ဆိုင်စေမယ်လို့စုံစမ်းတည်ရပါတယ်ဒေါအောင်ဆန်းစုကြည်အပေါ်တင်းလာနေတိုင်းကြားနာစစ်ဆေးနေကြအမှုတွေကဆက်သွယ်ရေးဥပဒေချိုးဖောက်တယ်ဆိုတဲ့အမှုနဲ့ပိုးကုံတွင်းကုံဥပဒေချိုးဖောက်တယ်ဆိုတဲ့အမှုအတွက်ကိုလည်းနှစ်ဖက်လုံးပြီးသက်ဆောက်လဲချက်တွေတင်ပြီးပြီလို့စုံစမ်းသိရပါတယ်။အဲ့ဒီအမှုနှစ်ခုလုံးအတွက်ကိုတော့လာမယ့်ဒီဇင်ဘာ20ရက်နေ့မှာအပြီးသက်အမိန့်ချမယ်လို့တရားသူကြီးကသတ်မှတ်ထားပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ရှင်းလင်းတွေကိုသတင်းမီဒီယာတွေကိုသတင်းမပေးဖို့စစ်ကောင်စီကအမိန့်ထုတ်တားမြစ်ထားတဲ့အတွက်ထောင်ဒဏ်ချမှတ်တဲ့အပေါ်မှာတမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့ဘယ်လိုတုံ့ပြန်နေဆိုတာကိုလည်းမသိရပါဘူး။ဒေါအောင်ဆန်းစုကြည်တို့ရှင်းနေတဲ့ဘက်ကတော့ဒီကနေ့အမိန့်ချတဲ့အမှုတွေနဲ့ပတ်သက်လို့အထက်တရားရုံးအစဉ်စဉ်အယူခံတင်သွားမယ်လို့စုံစမ်းသိရပါတယ်ရှင်
။မဆုမျက်မှုပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့မြန်မာစံတော်ချိန်ည၈နာရီမြန်မာအတန်သတင်းမှာတော့ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုချမှတ်ထားတဲ့ထောင်ဒဏ်၄နှစ်ထဲကနေ၂နှစ်ကိုစစ်ကောင်စီဥက္ကဋ္ဌအနေနဲ့လူငယ်တက်တာခွင့်ပေးလိုက်တယ်ဆိုပြီးတော့ကြေညာလိုက်ပါတယ်။ကြံကနဲ့ပြစ်မှုနှစ်နှစ်ကိုတော့လက်ရှိထိန်းသိမ်းထားတဲ့နေအိမ်မှာပဲကြာခံစေဖို့စစ်ကောင်စီဥက္ကဋ္ဌရဲ့အမိန့်နဲ့ထုတ်ပြန်လိုက်ပါတယ်ရှင်။